မန္တလေးတက္ကသိုလ်ဝင်ထဲမှာတိစောက်ထားတဲ့စားတောက်ဆိုင်တန်းကိစ္စမှာပညာရေးဝန်ကြီးဌာနရဲ့စစ်ဆေးမှုတွေဟာကြန့်ကြာလွန်းနေပြီးစုံစမ်းပြီးတဲ့ရလတ်ကိုမေးရမှာလဲစစ်ဆေးရေးအဖွဲ့ခေါင်းဆောင်နဲ့ပညာရေးဝန်ကြီးရဲ့ပြောဆိုချက်တွေကွဲလဲနေတဲ့အကြောင်းကြောင်းသားသမဂ္ဂခေါင်းဆောင်တွေကပြောပါတယ်ဒီကိစ္စကိုပညာရေးဝန်ကြီးဌာနအနေနဲ့အမြန်ဆုံးကင်တွဲဆောင်ရွက်ပေးဖို့ကြောင်းသားခေါင်းဆောင်တွေကဒီကနေ့သတင်းစာရှင်းလင်းပွဲကျင်းပပြီးတော့တောင်းဆိုခဲ့ကြပါတယ်ဒီအကြောင်းပြေဆုံးကိုတော့ VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
မန္တလေးတက္ကသိုလ်ဝင်တွင်စားတောက်ဆိုင်နှင့်ဆောက်လုပ်ထားတဲ့ကိစ္စမှာတက္ကသိုလ်ပါမောက္ခချုပ်ဒေါက်တာတီလာဝင်းကတင်တာမခေါ်ဘဲသူနဲ့ရင်းနှီးတဲ့လုပ်ငန်းရှင်ကိုဆောက်လုပ်ခွင့်ပေးလိုက်တာကြောင့်ကျောင်းသားသမဂ္ဂကစက်တင်ဘာလ2ရက်နေ့ကစပြီးဆန္ဒပြခဲ့ကြပါတယ်ဒီကိစ္စကိုစုံစမ်းဖို့ပညာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးဝင်းမော်ထွန်းဦးဆောင်နဲ့ဌာနဆိုင်ရာစစ်ဆေးရေးအဖွဲ့ကိုစက်တင်ဘာလ5ရက်နေ့မှာပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးကိုယ်တိုင်ကဖွဲ့စည်းပေးခဲ့ပါတယ်ဒုတိယဝန်ကြီးဦးဆောင်တဲ့ဌာနဆိုင်ရာစစ်ဆေးရေးအဖွဲ့ဖွဲ့စည်းလိုက်တာနှစ်လနီးပါးကြာနေခဲ့ပေမဲ့အဲ့ဒီကာလအတွင်းမှာစုံစမ်းစစ်ဆေးမှု၃ချိန်ပြုလုပ်ခဲ့ပြီးပါပြီ။အဲ့ဒီအဖွဲ့ကိုဦးဆောင်တဲ့ဒုတိယဝန်ကြီးကစုံစမ်းမှုရလဒ်တွေကိုသမ္မတရုံးကိုတင်ပြခဲ့ပြီးပြီလို့ဖုန်းနဲ့ဆက်သွယ်ရမှာပြောခဲ့ပေမဲ့လူချင်းတွေ့တဲ့အခါမှာတော့အစီရင်ခံစာကရေးပြီးနေပေမဲ့သမ္မတရုံးကအဲ့ဒီအစီရင်ခံစာကိုလက်မခံတာလို့ပြောဆိုလိုက်ကြောင်းမန္တလေးတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌမယမင်းသူကဗီဒီယိုရေးကိုပြောပါရယ်အခုဖြစ်နေတဲ့မန္တလေးတက္ကသိုလ်ဝင်းအတွင်းစားတောက်ဆိုင်နဲ့ဆောက်လုပ်ရာမှာတင်တာမခေါ်တာဟာနိုင်ငံတော်အတွက်ဆုံးရှုံးမှုမရှိဘူးလို့ဒုတိယဝန်ကြီးရဲ့ပြောဆိုချက်ကိုမယမင်းသူကအခုလိုပြန်ပြောပြပါရယ
်မခေါ်ဘူးဆိုတာနဲ့တက္ကသိုလ်ရောကျောင်းသားတောင်းစုတွေတော့နိုင်ငံတော်အတွက်ကောဆုံးရှုံးမှုကကြီးမားတယ်လို့ညီမတို့လည်းတင်တယ်အဲ့တော့တခြားကျောင်းသားတောင်းစုတွေကတနိုင်ငံလုံးကရောတင်တာမခွဲတာမှအဲ့လိုရှိတာကိုဆုံးစစ်ရေးကောင်းတော့သူဝင်ကြီးကတော့နိုင်ငံတော်အတွက်ဆုံးရှုံးတင်တာမှုမရှိသေးဘူးလို့သူကပြောခဲ့တာဒါဟာဆုံးစစ်ရေးအဖွဲ့ခေါင်းဆောင်အနေနဲ့မပြောတဲ့စကားပေါ့နော်အဲ့လိုမြင်နေအဲ့ဒီစကားထွက်လာတဲ့အတွက်ကြောင့်ညီမတို့ကသူ့ဒီဆုံးစစ်ရေးအဖွဲ့လုပ်တဲ့နေရာမှာနောက်ပိုင်းမှာအခုမျိုးသားတော်ညီမတို့နည်းနည်းမြင်
ဒီကိစ္စအပေါ်စုံစမ်းစစ်ဆေးနေတာအချိန်ကာလကြာနေပြီလို့ကျောင်းသားသမဂ္ဂဘက်ကပြောဆိုနေပေမဲ့အဖွဲ့ခေါင်းဆောင်ခရီးနီးထွက်နေလို့စစ်ဆေးမရတာလို့ဌာနဆိုင်ရာစစ်ဆေးရေးအဖွဲ့ဝင်ညွှန်ကြားရေးမှူးချုပ်ဦးမျိုးညွန့်ကပြောပါတယ်
။ကြံ့ကြာနေတာတော့မဟုတ်ဘူး။သူဝင်ကြီးကခရီးထွက်နေတာကိုတရုတ်ပြည်ခရီးစဉ်ရှိတော့ဘယ်လိုဆက်လို့ရလဲ
။တင်နာမခေါ်ဘဲကိုနဲ့ရင်းနှီးတဲ့လုပ်ငန်းရှင်ကိုလုပ်ပိုင်ခွင့်ပေးခဲ့တဲ့ပါမောက္ခချုပ်ဒေါက်တာတီလာဝင်းကိုယာရုကနေယာယီရဆိုင်ဖို့အတွက်တက္ကသိုလ်ကျောင်းသားတွေကဆန္ဒပြတောင်းဆိုခဲ့ကြပေမဲ့ဒေါက်တာတီလာဝင်းရဲ့လုပ်ပိုင်ခွင့်တွေကအရင်အတိုင်းပဲရှိနေတယ်လို့မယမင်းသူကပြောပါတယ်
ဒီကျောင်းမှာပဲရှိနေသေးတယ်။သူ့ရဲ့ငိုစီမံခန့်ခွဲရာရောလုပ်ပိုင်ခွင့်ရောအရင်အတိုင်းပဲရှိနေတယ်။အဲဝန်ထမ်းဥပဒေမှာလည်းပါတယ်။ဝန်ထမ်းတယောက်ကသူ့ရဲ့ပြမှုကထင်ရှားလို့ရှိရင်သူ့ကိုတာဝန်ရနေပြီးယာယီရဆိုင်နေတယ်ဆိုပြီးဥပဒေမှာတော့မှပါနေတဲ့ကိစ္စကိုသူကယာယီရဆိုင်မှုတွေလည်းမပြုတ်လို့ဘောနော်
ဒါနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာ၃ချိန်ရှိနေပြီးပထမတစ်ချိန်တော့ကမန္တလေးတက္ကသိုလ်မှာစစ်ဆေးမှုလုပ်ခဲ့ပြီးဒုတိယတစ်ခေါက်မှာကျောင်းသားသမဂ္ဂရဲ့တပိတ်ဥဆောင်ကော်မတီမပါဘဲကျောင်းစီမံအဖွဲ့ကိုနေပြည်တော်မှာစစ်ဆေးခဲ့ပါတယ်တတိယအခေါက်မှာတော့ကျောင်းစီမံအဖွဲ့နဲ့ကျောင်းသားသမဂ္ဂဆရာသမဂ္ဂတို့ကိုစစ်ဆေးခဲ့တာပါနောက်တစ်ပတ်မှာတော့စားတောက်ဆိုင်နှင်းပိုင်ရှင်နဲ့ခွင့်ပြုခဲ့တဲ့ဒေါက်တာတီလာဝင်းတို့ကိုစစ်ဆေးမယ်လို့မန္တလေးတက္ကသိုလ်ကျောင်းသားများသမဂ္ဂကပြောပါတယ်